ခုလိုနိုင်ငံရေးအကျဉ်းသားတွေကိုနိုင်ငံရေးအရပြန်လွှတ်ပေးလိုက်တာဟာဖြစ်တင်ဖြစ်ထိုက်တဲ့ကိစ္စဖြစ်တယ်လို့ဘက္ကသကြောင်သားကောင်းဆောင်ကိုကျော်ကိုကလည်းပြောပါတယ်ဒီကနေ့တရားရုံးမှာရင်ဆိုင်ခဲ့ရတဲ့အခြေအနေတွေပါဝင်အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရနိုင်ကပြောပြပေးပါဦးမယ်ရှင
်ဟုတ်ကဲ့ပါနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်ရေးဟာ NLD အစိုးရတည်းရဲ့ဦးစားပေးလုပ်ငန်းဖြစ်တယ်လို့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကကြေညာချက်ထုတ်ပြန်လိုက်ပြီးတရားအကြာမှာတော့နိုင်ငံရေးနဲ့ပတ်သက်ပြီးအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေအပါအဝင်နိုင်ငံရေးအကျဉ်းသားအတော်များများဒီကနေ့ပြန်လည်စတင်လွတ်မြောက်လာကြပြီဖြစ်ပါတယ်အခုလိုအမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေအပါအဝင်နိုင်ငံရေးအကျဉ်းသားရဲ့အတော်များများကိုပြန်လွှတ်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဥက္ကဋ္ဌကိုကျော်ကိုကူကကျောက်တရားတရားရုံးမှာအမှုရင်ဆိုင်ဖို့ရောက်ရှိနေစဉ် VOA ကိုအခုလိုပြောပါတယ
်ကျွန်တော်သဘောထားကတော့ကျွန်တော်တို့ဒါကျောင်းသားတွေကပြို့တစုံစီကကျွန်းလွန်ထားခြင်းမရှိရဲနိုင်ငံရေးကိုဆောင်ရွက်လို့ထောင်ချခံထားရတာဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးအရပဲကျွန်တော်တို့ပြန်လွှတ်ပေးရဆိုတာကဖြစ်တင်ဖြစ်လိုက်တဲ့ကိစ္စတစ်ခုလိုပဲကျွန်တော်တို့ပါရဲ့အဲ့ဒီလိုမျိုးဖြစ်တင်ဖြစ်လိုက်တယ်ဒီလိုအမှုတွေကိုပြန်လဲရုပ်သိမ်းပေးပါဆိုတာကိုလည်းကျွန်တော်တို့အငြိမ်းစားကတောင်းဆိုထားပြီးသားလည်းဖြစ်ပါတယ်ပြီးတော့ဒီလိုမျိုးရုပ်သိမ်းလိုက်တဲ့အတွက်ကြောင့်မလို့အခုလက်ရှိဒီကြီးမားခံကွင်းတွေအစိုးရအနေနဲ့ဒါနိုင်ငံရေးအကျိုးအမြတ်တစ်စုံတစ်ယောက်ရရှိနိုင်လိမ့်မယ်လို့လည်းကျွန်တော်တို့ပြောလင့်ပါတယ
်ဟုတ်ကဲ့သမရဦးထင်ကျော်နဲ့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရအပေါ်မှာရောကိုကျော်ကိုကိုတို့ဘာကတာရဲ့သဘောထားလေးတိပြစေ
ဟုတ်ကဲ့ကျွန်တော်တို့တော့ဒီရက်သားဆိုရစစ်စစ်တခုဖြစ်ပေါ်လာဖို့အတွက်ကိုလည်းတောက်လျှောက်ဟိုအပိထောက်ခံခဲ့တဲ့တောင်းဟိုတောင်းတဲ့တနကတခုဖြစ်ပါတယ်။ဒါပေမဲ့ကျွန်တော်တို့ဖြစ်စေခြင်းနဲ့ရက်သားဆိုရဆိုတာကလုံးလုံးစစ်တပ်ကပါဝင်စစ်ဖက်ခြင်းမရှိတဲ့ရက်သားစစ်စစ်ဆိုရကိုဆိုတာဖြစ်တယ်။ဒီတော့ဒီထုတ်ထုတ်ရေးအဲအခက်ကလာကရေးပြတာလည်း2008ပြည်သူ့အခြေခံဥပဒေအောက်ပါနေပြီးစီမံခန့်ခွဲရတာဟာမလွတ်လပ်ဘူး။အခက်အခဲမျိုးလုံးရှိရဆိုတာကျွန်တော်တို့ဟိုလေ့လာတွေ့ရှိပြီးဖြစ်တယ်ဒါကြောင့်မလို့ဒီအခြေလက်ကိုအခြေခံ2008ပြည်သူ့အခြေခံဥပဒေကိုဟိုအများဆုံးပြည်ရင်ကြောင်းလဲဖို့ကြောင်းလဲပြင်ဆင်ဖို့ကျွန်တော်တို့ကဒေါက်ဆန်းစုကြည်ဥဆောင်တဲ့ဒီ LED အဖွဲ့ချုပ်ကိုရောဥထင်ကျော်တမန်ဥထင်ကျော်ဥဆောင်တဲ့အစိုးရကိုရောတိုက်တွန်းထားတာလည်းရှိပါတယ်။ဟောလက်တွေ့တကယ်ဆောင်ရွက်ဖို့လိုအပ်တာတော့2008ပြည်သူ့အခြေခံဥပဒေကိုဟိုအများဆုံးပြင်ဆင်ရေးပဲဖြစ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်
ဒေါက်ဆန်းစုကြည်ရဲ့နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ရုံးကဧပြီ9ရက်နေ့နေဆွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့သမရကနိုင်ငံရေးကျင်းသားတွေပြစ်ဒဏ်လွန်မြိတ်ခွင့်ပေးနိုင်ဖို့အသုံးပြုနိုင်တဲ့ဥပဒေနီလန်း၃ခုကိုဖော်ပြထားပြီးတော့နိုင်ငံရေးကျင်းသားတွေအမြန်ဆုံးလွတ်နိုင်မဲ့နီလန်းကိုအသုံးပြုသွားမယ်လို့ဖော်ပြခဲ့တာပါ။အမှုရင်ဆိုင်နေရတဲ့ကျောင်းသားကျောင်းသူတွေအတော်များများပြန်လည်လွတ်မြောက်လာကြပြီမဲ့ဘာကသာကျောင်းသားကောင်းဆောင်ကိုကျော်ကိုကိုကိုလင်းထနိုင်ကိုနန္ဒာစစ်အောင်ကိုမင်းသွေးတင့်နဲ့မဖြူဖြူအောင်တို့ကတော့အခုနောက်ဆုံးသတင်းတွေထွက်ပေါ်တဲ့အထိတော့ပြန်မလွတ်သေးပဲဖြစ်နေပါတယ်။ဒီအချိန်နဲ့ပတ်သက်ပြီးတော့ကိုကျော်ကိုကူကတော့အခုလိုရှင်းပြပါတယ်
။အဲဟုတ်ကဲ့ဗျာဒီနေ့ကျွန်တော်တို့ဒီကြော်သူသားတရားရုံးကဆွဲထားတဲ့အမှုကိုကျွန်တော်ကိုနန္ဒာစစ်အောင်မဖြူဖြူအောင်တောင်းဆိုဆလုံးကိုအဲပုံမှန်ဆက်စစ်ပြီးအားလုံးပေါ့နော်။ကျွန်တော်ရုပ်သိမ်းလိုက်တယ်ခင်ဗျာ။ကြော်သူသားတရားရုံးတရားဝင်မဲ့ရှိတယ်ဒါမှမဟုတ်မှဒီတရားဥဒီတရားရုံးကဆွဲထားတဲ့ပုံမှန်လေးအားလုံးနဲ့ရုပ်သိမ်းရလို့ကြားတယ်။ကျွန်တော်ကအခုကရုံးမယုံပါပဲရုပ်သိမ်းရသေးတယ်။ကျန်တဲ့ယုံကြီးရှိနေပါသေးတယ်။အခုတည်းကလည်းရှိအမှုတွေဆွဲထားတာရှိနေပါသေးတယ်။ကျန်တဲ့ယုံကကျွန်တော်တို့ဆိုလို့ရှိရင်ပတ်တယုံထွက်လာတာဖြစ်တဲ့အတွက်နှစ်ယုံပါပဲရုပ်သိမ်းရဆိုတော့ကိုယုံကျန်ပါသေးတယ်ခင်ဗျ။အော်အခုကျတော့တို့ဒီမှုကင်းမှတ်တမ်းအရာကြည့်ရနေပြီးတော့အဲ့ဒီယုံကျန်တဲ့ယုံကြီးဟိုဟိုဘယ်နည်းတွေမှာချိန်ထားလဲဆိုတာကိုတို့ရဲ့အထက်အရာကြည့်ကိုသိရင်ခံတာကိုကျွန်တော်တွေ့ရတယ်ခင်ဗျ။ဒါပေမဲ့တို့လည်းဘာဆက်လုပ်မလဲဆိုတော့ကျွန်တော်တို့အတိအကျမသိရသေးပါဘူး။တို့လုပ်ငန်းဆောင်တာတော့ရှိပြီးကောင်းရှိမှာပါ။ဒါပေမဲ့ကျွန်တော်တို့ဟာဒီအစ်စိတ်ထောင်ကိုပြန်ပို့ရမလားအဲဒီဒီနေရာပဲဒီဝန်ထမ်းတွေအကုန်လုံးကျိုးသိမ်းပြီးလွတ်မလာဆိုတာကိုဟိုစိတ်သာမပြတ်သားသေးဘူးခင်ဗျာ
ဒါပြင်ဘာကသာကျောင်းသားကောင်းဆောင်ကိုလင်းထနိုင်ကလည်းကြီးမနိုင်တရားရုံးမှာသူရင်ဆိုင်နေရတဲ့အမှုကိုပြန်ရုပ်သိမ်းခဲ့ပေမဲ့လည်းတခြားတရားရုံးတွေမှာအမှုတွေကျန်နေတုံးပဲလို့ပြောပါတယ်ဒါနဲ့ပတ်သက်ပြီးသူပြောတာကတော့
ဟုတ်အခြေအနေကဟိုကျွန်တော်ထင်တယ်ဟိုဟိုသမားကြီးရဲ့နှစ်ကောင်းမများစွာဟိုဘောနော်အသားကျနေတဲ့ဒါလုံးလုံးလုံးကြီးပြဿနာပေါ့နော်ဟို POVC ရဲ့အားနည်းချက်ဒီပေါ့ဒါတွေကပြဿနာရှိနေလို့လည်းကျွန်တော်အခုသုံးသပ်မိရပေါ့အခုလည်းရှိချိန်နေပြီးပြောရရင်တော့ကျွန်တော်ဟိုဘာမှသူပြန်ဖြစ်နိုင်နေကြ
ဒီကနေ့လွတ်မြောက်လာတဲ့အထက်မှာတာယာဝတီအကျဉ်းထောင်ကကျောင်းသားကျောင်းသူ30ကျော်အပါအဝင်88မျိုးဆက်ခေါင်းဆောင်မမီလဲပါဝင်တယ်လို့သိရပါတယ်ခင်ဗျာ
ကိုရနိုင်စုံစမ်းတင်ပြခဲ့တာပါတရားရုံးတချို့ကအမှုရုပ်သိမ်းလိုက်ပြီမဲ့လို့တခြားမျိုးနဲ့တရားရုံးတွေကအမိန့်ဆောင်နေတဲ့ကျောင်းသားခေါင်းဆောင်၅ဦးလည်းမကြခင်ဒီနေ့ညနေဘက်မှာပြန်လည်လွတ်မြောက်လာမယ်လို့သိရပါတယ်မဖြူဖြူအောင်ကိုမင်းသွေးတိကိုနန္ဒဆေးအောင်တို့၃ဦးကတော့တာယာဝတီထောင်ရှိမှာပဲစံနေတဲ့မျိုးနဲ့တရားရုံးလွှတ်မိန်တွေစောင့်နေပြီး အခုည9နာရီမှလွတ်မြောက်မယ်လို့သိရပါတယ်တစ်ချိန်တည်းမှာပဲရန်ကုန်တိုင်းထဲကအမှုတွေရင်ဆိုင်နေရဆဲဖြစ်တဲ့ကိုကျော်ကိုကိုနဲ့ကိုလင်းထက်နိုင်တို့လည်းကြံမြို့နယ်တရားရုံးလွှတ်မိန်တွေစောင့်နေပြီးဒီညပဲလွတ်မြောက်မယ်လို့သိရပါတယ်ရှင်